မနေ့ကနေဆွဲနဲ့နိုင်ငံတော်သမ္မတကလူငယ်ချမ်းသာကွင်းအမိတ်51မြင်းဆောင်2023ကိုကြီးညာလိုက်ပါတယ်။ဒီတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားလုံးဝမရှိတော့ဘူးလို့ပြောလို့ရပြီလားရှင
်။ Okay လက်ရှိထုတ်တဲ့အမိတ်အရာဆိုလို့ရှိရင်တော့သူကအပိုက်3မှာသူက6ခုပေးထားတယ်ပေါ့ဗျာ။ဥပမာကျွန်တော်တို့မတရားသိမ်းဥပဒေနဲ့အပြစ်ပေးထားတဲ့လူနိုင်ငံတော်ပုံကမှုနဲ့အပြစ်ပေးထားတဲ့လူအကြီးအညိုပြက်စီမှုနဲ့အပြစ်ပေးထားတဲ့လူခုနကငင်းချမ်းစွာစီတန်းလက်လက်ခွင့်နဲ့အပြစ်ပေးထားတဲ့လူနောက်တစ်ခါပုံမှန်900နဲ့5ခွေးနဲ့အပြစ်ပေးအရေးယူထားတဲ့လူအထူးခြားဆုံးကတော့အရေးပေါ်စီမံမှုဥပဒေနဲ့အပြစ်ပေးထားတဲ့လူအဲ့ဒီလူတွေအားလုံးကိုသူကလူငင်းချမ်းသာခွင့်အပြစ်အဝါပေးလိုက်တယ်။နောက်ပြီးတော့တရားစွဲဆိုထားတဲ့မပြီးမပြတ်ရှိနေရင်လည်းအဲ့ဒီအမှုတွေပိတ်မယ်။စုံစမ်းစစ်ဆေးနေတဲ့ဟာလည်းပိတ်မယ်ဆိုတော့နိုင်ငံရေးနဲ့ပတ်သက်တဲ့ဥပဒေအရနိုင်ငံရေးနဲ့ပတ်သက်တဲ့အမှုအလုံးလူချင်းချတာခွင့်ပေးလိုက်တဲ့သဘောဖြစ်တဲ့အတွက်ဒီပုံစံအတိုင်းဆိုရင်နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားမကြံတလောက်ဖြစ်သွားမယ်။အဲသို့တော်ပြောစရာတစ်ခုရှိတာကအဲ့ဒီပုံမှ6ခုမဟုတ်ပဲနိုင်ငံရေးသမားတွေကိုအခြားပုံမှတွေနဲ့အပြစ်ပေးထားတယ်ဆိုရင်တော့အဲ့လူတွေကတော့ပါအောင်မှမဟုတ်သေးဘူး။အခုကကျွန်တော်တို့ပုံမှပဲကြည့်ပြောလိုက်တာကိုသူက6မျိုးပါတယ်အဲ့ဒီ6မျိုးကတော့မှန်တယ်အဲ့ဒါနိုင်ငံရေးနဲ့ပတ်သက်တဲ့ပုံမှန်လေးကြီးပဲ
ဟုတ်ကဲ
့ဒါကြောင့်မလို့ကျွန်တော်တို့အဲ့ဒီပုံမှန်နဲ့မဟုတ်ဘဲအခြားပုံမှန်နဲ့အပြစ်ပေးထားတဲ့လူမျိုးကတွေ့ရင်တော့နိုင်ငံရေးအကျဉ်းသားအလုံးလွတ်မယ်လို့အဲ့ဒီလိုပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီလူငယ်ချမ်းသာကွင်းနဲ့ပတ်သက်ပြီးတော့ဆရာသဘောထားနဲ့အမြင်လေးသိချင်ပါတယ်ရှင
်ကျွန်တော်ကြိုဆိုတယ်ခင်ဗျာကျွန်တော်သဘောထားကတော့ဒီတစ်ခါလူငယ်ချမ်းသာကွင်းကအမတန်ရှင်းလင်းပြတ်သားတယ်ဘာရှင်းလင်းပြတ်သားတယ်လဲဆိုလူရွေးပြီးလွတ်တာမဟုတ်ဘူးပုံမှန်တွေကိုသူကအဓိကညွှန်းပြီးတော့အဲ့ဒီပုံမှန်နဲ့အရေးယူထားတဲ့လူအကုန်လုံးလွတ်စေလို့သူတို့အမိန့်ပေးလိုက်တဲ့အတွက်ကျွန်တော်ဒီအရတော့တည်တည်ချာချာလေးလေးနက်နက်ထောက်ခံပြီးကြိုဆိုတယ်ဒီလိုဟာမျိုးကမှဒါနိုင်ငံရေးသမားတွေကိုလူငင်းချတာဝင်ပေးတဲ့အမိန့်လို့ခေါ်ပါတယ်ရှေ့ကဟာတွေကလူရွေးရွေးပြီးလွတ်နေတဲ့အတွက်ဒါမျိုးကလူငင်းချတာကအမိန့်လို့မခေါ်နိုင်ပါဘူးဒါအပြင်ရှေ့ကပေးတဲ့ဟာမှာကကျွန်တော်တို့ဒီလူဆိုးတွေခပိုင်းလိုက်တွေဟလာမွေးအစည်းအဝါသမားတွေလူတတ်တဲ့လူမရင်းကျင်တဲ့လူဒီလိုလူမျိုးတွေမပါတော့ဘူးဒီလိုလူငင်းချမ်းသာခွင့်ကမှဒါအတိုင်းပြည်အတွက်ကောင်းတယ်လို့ငင်းချမ်းသာခွင့်ပို့လို့အထွေထွေအလုံးကိုလွတ်မယ်ဆိုရင်ကျွန်တော်တို့ကဒီလူစုတွေအပြင်ကိုပြန်ရောက်လာရင်လူ့အဖွဲ့အစည်းအတွက်ကအန္တရာယ်ရှိတယ်။အခုလူငင်းချမ်းသာခွင့်ကလူ့အဖွဲ့အစည်းအတွက်လုံးဝအန္တရာယ်မရှိတဲ့အတွက်ကျွန်တော်တို့ကြိုဆိုပါတယ
်။ဟုတ်ကဲ့။ဒါပေမဲ့မြန်မာနိုင်ငံမှာကခုနပုံမှန်18လူမျိုးပေါ့ဒီဥပဒေတွေကထောက်ပြစရာတွေဖြစ်နေပါသေးတယ်ဆရာ။အဲ့ဒီပုံမှန်ဘယ်လိုမြင်ပါလဲရှင
်။ဟုတ်တယ်။ပုံမှန်18ကတော့လာမယ့် 8 section မှာဖြတ်လိုက်မယ်လို့ကျွန်တော်ထင်ပါတယ်။ပါပြလို့ဆိုဒီပုံမှန်ဆက်ရှိဟာဖွဲ့စည်းပုံချေဥပဒေနဲ့မညီဘူးဆိုတာကိုကျွန်တော်တို့အစတည်းကတောက်လျှောက်ထောက်ပြနေတယ်။အဲ့ဒါကိုအခုလွတ်တော်ကအမှတ်တကယ်ပဲသဘောပေါက်နားလည်ပြီးတော့အခုတို့ကိုယ်တိုင်ဒီပုံမှန်ဆက်ရှိကိုပြန်ပြင်ဖို့ပဲဖြစ်ဖို့အတွက်လုပ်နေပါပြီ။အဲ့တော့ပုံမှန်ဆက်ရှိကတော့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာလုံးဝမရှိတဲ့ပုံမှန်ပါပဲ။အဲ့တော့အဲ့ဒါလည်းပြတ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုလောလောဆယ်လူငင်းချမ်းသာခွင့်မှာလည်းအဲ့ဒီပုံမှန်ဆက်ရှိနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြစ်ပေးတဲ့လူတွေလွတ်စေ၊အရေးယူထားတဲ့လူတွေလည်းလွတ်စေ၊စုံစမ်းနေတဲ့လူတွေလွတ်စေလို့ပါတဲ့အတွက်ပုံမှန်ဆက်ရှိနဲ့ပတ်သက်ပြီးအရေးယူထားတဲ့လူအကုန်လုံးကတော့လွတ်သွားမှာပါ။နောက်လည်းပဲအဲ့ဒီပုံမှန်ဆက်ရှိကပြုတ်သွားရင်တော့ဆက်ပြီးတော့မရှိတော့ဘူးနဲ့တူပါတယ်
။ဟုတ်ကဲ့။အခုလိုမျိုးပေါ့ဒီ2023အကုန်အပြောင်းလဲတွေထဲမှာဒီတင်ငင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ရောဒီ2008ဖွဲ့စည်းပုံပြင်ဆင်ရေးတွေနဲ့ပတ်သက်လို့ရောခုနောက်အခုလိုမျိုးပေါ့လေဒီအစိုးရဘက်ကတကယ်ကိုလှဒီလူငယ်ချမ်းသာကွင်းတွေနဲ့ပတ်သက်ပြီးတော့ရောအခြေအနေတွေရှိလာတယ်ဆိုရင်2014မှာဆရာဒီနိုင်ငံရေးအခြေအနေဘယ်လိုရှိလာမလဲဆရာနည်းနည်းတော့သုံးသပ်ပြပေးပါအောင်ရှင
်။2014နိုင်ငံရေးအခြေအနေကျွန်တော်မျိုးမှန်းချက်ကတော့ရှိကိုတိုးနေတဲ့အနေအထားမှာရှိတယ်2014မှာအပြောင်းလဲလွေးတွေပို့ပြီးတော့ကြုံရနိုင်မှုအကြောင်းတွေရှိတယ်လို့မြင်တယ်အဲ့ဒါကျွန်တော်ကဘာကြောင့်ပြောသလုံးဆိုတော့ဒီလူငင်းချမ်းသာခွင့်က2014ကိုအကောင်းနဲ့ကြိုလိုက်သလိုအကောင်းနဲ့ကြိုဆိုလိုက်တဲ့လုပ်ရဖြစ်သလို2014မှာကျွန်တော်တို့အဓိကရင်ဆိုင်ရမယ်စိန်ခေါ်မှုကဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးအဲ့တော့ဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးကိုလည်းအလုံးခပြင်ကျင်နေတဲ့အနေအထားမှာရှိတယ်အဲဘယ်ဟာဒီဘယ်လိုပြင်မလဲဆိုတဲ့ဟာမှသာကျွန်တော်တို့ကညီနိုင်ဆွေးနွေးဖို့အကြောင်းတွေရှိတဲ့အတွက်2014မှာဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးဆိုတဲ့စိန်ခေါ်မှုကြီးကိုကျွန်တော်တို့ကြုံရလိမ့်မယ်။အဲ့ဒါအောင်အောင်မြင်မြင်ကျော်လွှားသွားနိုင်ရင်တော့ကျွန်တော်တို့2015ရွေးကောက်ပွဲအတွက်အလွန်ကောင်းမွန်တဲ့အနေအထားကိုရောက်သွားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့။ဆိုတော့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်လိုအချက်တွေကအဓိကအခက်အခဲဖြစ်လာနိုင်စရာရှိပါသလဲ
?2008 ဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးမှာအခက်အခဲကတော့ကျွန်တော်တို့တတ်မတော်ဘက်ကတာဝန်ရှိတဲ့လူတွေကလိုလိုလားလားသဘောတူဖို့လက်ရှိကျွန်တော်တို့ဒီပြည်ခိုင်ဖြိုးပေါ်လေနိုင်ငံရေးအာဏာကိုရထားတဲ့ပြည်ခိုင်ဖြိုးပါတီကလည်းပဲတကယ့်ဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဖွဲ့စည်းပုံခြေကဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့ကိစ္စမှာလိုလိုလားလားထောက်ခံမှုအချက်ဟာတော်တော်အရေးကြီးတဲ့အချက်ပါပဲအဓိကဒီ2008ဖွဲ့စည်းပုံခြေဥပဒေကိုမပြောင်းနိုင်သေးဘူးကျွန်တော်တို့ကဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ဆိုတာ let we up in Beloma Machin like home. Saja Molo, General Rodi, Natal, Saliha, Pazibuja Uri, Pinsi, Lushaya Men, Nick, Pazibuja Uri, Pinsi, so they sing called Mujiu, Chataya Men, Nilu, Genoa, the Lopura.
Okay, Tauku Nigat Kudi, American Keys in a Dream Apoli, the Sierra.
โอเคเดี๋ยวกูนี่ก็คือดีอเมริกันคีซินอะตวยมาปอเลยดีเซียรุบะลูมิวดีซุยนี่แกจ่ายเนี่ยปัตตะไปแล้วเนเน่ลောက်ပြောပြပေးပါအောင်ရှင်ကျွန်တော်တို့ကျွန်တော်တို့အမေရိကန်ကိုလာတဲ့စီစဉ်ကတော့ကျွန်တော်တို့ဒီစတိတ်ကပေါ့เนาะစတိတ်ဒီပါတ်မန့်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဖိတ်တာပါကျွန်တော်ပါဝင်အလုံး9ယောက်ပါပြည်ခိုင်ဖြူကလည်းပါပါတယ်အခြားတိုင်းရင်းသားပါတီတွေကလည်းပါပါတယ်လာတဲ့ ပြောဖို့သူကလည်းသူတို့လေ့လာထားတာတွေကျွန်တော်တို့ကိုပြန်မျှဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လာတာပါအဲ့တော့ဒီရောက်တဲ့အခါကျတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံကတကယ်ပရော်ဖက်ဆာကြီးတွေစိတ်တမ်းပေါမောက်ခတွေနောက်ကျွန်တော်တို့ကွန်ဂရက်စ်ကပုဂ္ဂိုလ်တွေစိတ်တပတ်မြန်ကပုဂ္ဂိုလ်တွေနဲ့တွေ့ပြီးတော့ကျွန်တော်တို့အများကြီးစကားပြောမှရပါတယ်ခလဲခွင့်လည်းရပါတယ်အထူးသဖြင့်ပေါမောက်ခကြီးတွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်တို့ရန်ဆိုင်နေရတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေစင်ရကိစ္စတွေပြင်ဆင်ရေးကိစ္စတွေလည်းဆွေးနွေးပြင်အများကြီးရခဲ့ပါတယ်ကျွန်တော်တို့အတွက်ကတော့အများကြီးအကျိုးရှိပါတယ်ပြန်လာရင်တော့ဒီဟာတွေကျွန်တော်တို့သုံးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးကိစ္စသက်ပြီးတော့လှုပ်ရှားမယ်အခြေခံတွေကျွန်တော်တို့ရခဲ့ပါတယ
်ဆိုအဲ့ဒီထက်ရမှာဆရာဒီ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာနဲ့ဆွေးနွေးတဲ့အခါမှာဘလို့အဓိကအချက်တစ်ချက်ကိုတွေ့ရတာရှိလဲရှင်ပြင်ပြောဖို့
အချက်တစ်ချက်ကတော့ဒီ2008ဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးဟာလက်တွေ့မှာသိပြီးတော့ခက်ခဲနေလို့ရှိရင်ဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အဖြေရှာရမယ်ဆိုတဲ့အချက်ကတော့ကျွန်တော်တို့သေချာချာရခဲ့တဲ့အချက်ပါပဲခင်ဗျ။
ဟုတ်ကဲ့ဆရာအခုညီကျေးဇူးများကြီးတင်ပါတယ်ရှင်။